ကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူဟာကမ္ဘာတစ်လွှားမှာတသန်းကျော်နေပြီဖြစ်ပြီးစနေနေ့အထိဆိုလူပေါင်း6000ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။အထူးအနာဆုံးကတော့ဥရောပနဲ့အမေရိကန်နိုင်ငံမှာပါ။စပိန်မှာအကူးစက်ခံရသူ32000ကျော်ရှိနေပြီးသေဆုံးသူက11000ကျော်လာတာကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့အသွားလာပိတ်ပင်ထားတဲ့ရက်ကို15ရက်ထပ်တိုးပြီးဧပြီ26ရက်နေ့ထိသတ်မှတ်လိုက်ပါပြီ။စပိန်ပြည်ရဲ့ဒုတိယအဆိုးဆုံးဖြစ်နေတဲ့အီတလီမှာလည်းသူ့ရဲ့ဆေးဝန်ထမ်း11000ကျော်ဒီရောဂါအကူးစက်ခံရတဲ့အပြင်ဆေးပညာရှင်83ဦးသေဆုံးခဲ့ရတယ်လို့ကျန်းမာရေးဌာနကရောဆေးပညာရှင်အသင်းကပါပြောပါတယ်။ဗြိတိန်နိုင်ငံမှာတော့တရက်အတွင်းသေဆုံးသူက900ကျော်သွားတာကြောင့်အခုဆိုဒီရောဂါနဲ့သေဆုံးသူက4300ရှိနေပါပြီ။ပြင်သစ်မှာတော့ဒီရောဂါကြောင့်သေဆုံးသူက6500ကျော်ရှိနေပြီးအကူးဆက်ခံရသူက13000ကျော်နေပါပြီ။မြို့တော်ပါရီတဝိုက်အချိန်နဲ့သိပ်ဆိုးတဲ့အတွက်တချို့လူနာတွေကိုရောဂါဒဏ်သိပ်မခံရသေးတဲ့ပြင်သစ်အနောက်ပိုင်းဘက်ကိုစစ်လေရင်တွေရဟတ်ရင်တွေရထားတွေနဲ့ပြောင်းရွှေ့ပေးနေပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီရောဂါဖြစ်ပွားသူပေါင်း38000လောက်ရှိနေပြီးအဆိုးဆုံးဖြစ်နေပေမဲ့အခုချိန်ထိညီညီညွတ်ညွတ်တိုက်ဖြတ်တာမရှိသေးသေးပြည်နယ်တွေအနေနဲ့ကိုယ်ပြည်နယ်အတွက်ကိုအကောင်းဆုံးလုပ်ကြဖို့သမရကပြောနေစေပါတောက်ကြံလေးကတော့နှာခေါင်းစီးတွေတက်ကြဖို့ယောဂါကူးစက်မှုဆိုင်ရာဗဟိုဌာနကအကြံပေးခဲ့ပါတယ်